အမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံပေါ်သဘောထားနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာအမေရိကန်နိုင်ငံယာယီဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံယာယီဝန်ကြီးကတ်ကမ်ဘာကရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလှုပ်ဆောင်ရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့အားပေးကူညီနေတယ်လို့တရုတ်၊တောင်ကိုရီးယားနဲ့ဂျပန်အာရှသုံးနိုင်ငံကိုခရီးထွက်ခဲ့တဲ့မစ္စတာကမ်ဘာကတရုတ်နိုင်ငံခီးစဉ်အပြီးမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကတင်ပြမှာပါရှင်။
အာရှသုံးနိုင်ငံကိုခီးထွက်လာခဲ့တဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကတ်ကမ်ဘယ်ဟာဇန်နဝါရီလ3ရက်အင်ကာနေ့မှာတရုတ်နိုင်ငံကိုရောက်ရှိခဲ့ပြီးတရုတ်အစိုးရတာဝန်ရှိသူတွေနဲ့မြမအရေးကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဗစ်တိုးရီယာနူလန်ကပြောပါတယ်
Well, he's completed his stop in Beijing. I think he's either in Seoul or on his way to Seoul for the second stop. In Beijing, he met with Executive Vice Foreign Minister Zhang.
လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့တရုတ်နိုင်ငံဘေကျင်းခီးစင်ဟာပြီးဆုံးပါပြီ။အခုဆိုရင်သူ့ရဲ့ဒုတိယခရီးတစ်ထောက်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့ကိုခီးဆက်နေပါတယ်။ဘေကျင်းမှာဒုတိယနိုင်ငံသားရေးဝန်ကြီးဂျန်ကျူကျွန်းနဲ့ရောဒုတိယနိုင်ငံသားရေးဝန်ကြီးချွေတီယန်ကိုင်နဲ့ပါတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ဒေတာရင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အဲဒီမှာမြန်မာနဲ့မြောက်ကိုရီးယားအရေးတွေပူးပေါင်းဆောင်ရွက်ရေးတွေကိုအဓိကထားဆွေးနွေးခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစင်ကနေရလာတဲ့အချက်လက်တွေပေါ်မူတည်ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ရမှာအမေရိကန်ကဘယ်လိုအားပေးဆောင်ရွက်နေလဲဆိုတာဆွေးနွေးခဲ့ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ရဲ့မြန်မာနိုင်ငံခီးစင်အပြီးမှာမြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်အတွက်အစပြုတဲ့ခြိလှမ်းတွေတွေ့နေရပေမဲ့တကယ်စစ်မှန်တဲ့ပြောင်းလဲမှုတွေရှိလာဖို့အတွက်လှုပ်ရှားတွေအများကြီးကြံနေသေးတယ်လို့ပြောကြားခဲ့တယ်လို့မြန်မာအစိုးရတစ်ဖက်ကပြုပြင်ပြောင်းလဲမှုတွေအချိန်မပြတ်ဆက်ပြီးလှုပ်သွားဖို့လဲအားပေးနေကြောင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်ရာမှာမစ္စတာကတ်ကမ်ဘယ်ပါအတူလိုက်ပါသွားခဲ့ပြီးသမရဦးသိန်းစိန်နဲ့တကွအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။သူ့ရဲ့မြန်မာနိုင်ငံပထမခီးစဉ်ကတော့2009ခုနှစ်နိုဝင်ဘာလဆန်းမှာဖြစ်ပြီးသူဟာစစ်စိုးရခေါင်းဆောင်ပိုင်းနဲ့ရောနေအိမ်ကျဲကျုပ်ကြခန်းနေရတဲ့ဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့လကအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဒဲရစ်မစ်ချယ်ကတောင်ကိုရီးယားဂျပန်နဲ့တရုတ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးမြန်မာအရေးဆောင်ရွက်ရာမှာဒေတာရင်းမိတ်ဆွေနိုင်ငံများကပူးပေါင်းဆောင်ရွက်မှုတွေရစီဖို့ကြိုးပမ်းခဲ့ပါတယ်။အခုမစ္စတာမစ်ချယ်တွားရောက်တဲ့ဒေတာရင်းအင်အားကြီးနိုင်ငံ၃နိုင်ငံကိုပဲမစ္စတာကမ်ဘယ်ကထပ်မံလာရောက်ခဲ့တာဖြစ်ပါတယ်။မစ္စတာကမ်ဘယ်ဟာဇန်နဝါရီလ4ရက်ဗုဒ္ဓဘူးနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမြို့ကိုရောက်ရှိခဲ့ပြီးမြန်မာအရေးအပါဝင်ဒေတာရင်းနိုင်ငံတွေနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ဇန်နဝါရီလ6ရက်နေ့မှာတော့ဂျပန်နိုင်ငံတိုကျိုမြို့ကိုဆက်ပြီးတွားရောက်မှာဖြစ်ပါတယ်။